မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအကြမ်းဖက်ဖြိုခွဲမှုတွေလှုပ်ဆောင်လာတာတစ်နှစ်ခွဲကျော်လာတဲ့အချိန်အထိရန်နံနဲ့တဘာဝတန်ခွေကရတဲ့အမျက်အစွန်းတွေစစ်တပ်ကရနေတော့မယ်လို့အတိုက်ခံအင်အားစုတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်လွှတ်တော်အမတ်ဒီအပါဝင်အလားတူတောင်းဆိုမှုတွေတဖြည်းဖြည်းများလာနေတာကြောင့်စစ်ကောင်စီကလက်နက်တူဝယ်နေတဲ့အမေရိကန်ဒေါ်လာတွေထပ်မရနိုင်ရေးအတိုက်ခံအင်အားစုတွေနဲ့တက်ကြွလှုပ်ရှားသူတွေကအမေရိကန်အစိုးရထံတောင်းဆိုမှုတွေအရှင်းမြင့်လှုပ်ဆောင်လာနေကြပါတယ်။အဲ့ဒီဒေါ်လာငွေတွေဟာစစ်ကောင်စီအတွက်မရှိမဖြစ်လိုအပ်ကြောင်းမြန်မာပြည်သူတွေကိုထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့လိုအပ်တဲ့စစ်လက်နက်နဲ့လေရင်လောင်စာဆီတွေဝယ်နိုင်ရေးအမေရိကန်ဒေါ်လာဒါမှမဟုတ်နိုင်ငံခြားငွေတမျိုးမျိုးစစ်ကောင်စီအနေနဲ့လိုအပ်တယ်လို့အမေရိကန်အခြေစိုက် Arthritis International အဖွဲ့ကမြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ဥပဒေအကြံပေးဘန်ဟတ်မန်ကပြောပါတယ်ရန်နဲ့တဘာဝတန်ခွေကရရှိတဲ့ဝင်ငွေဟာအစိုးရဝင်ငွေအလုံးရဲ့ဆယ်ရာခန့်လုံးရှိပြီးနိုင်ငံခြားငွေဝင်ငွေရရှိမှုစုစုပေါင်းရဲ့90ရာခန့်လုံးရှိတယ်လို့လည်းဘန်ဟတ်မန်ကပြောပါတယ်ကမ္ဘာတဝန်းလောင်စာဆီဈေးတွေအစမတန်မြင့်တက်နေတာနဲ့ပြည်တွင်းစီးပွားပြိုကျပျက်စီးလာနေတာနဲ့ရင်ဆိုင်နေရတာကြောင့်စစ်ကောင်စီဟာအဲ့ဒီနိုင်ငံခြားငွေကိုအခုချိန်မှာအရင်ကတည်းကပိုပြီးလိုအပ်လာနေတယ်လို့လည်းဘန်ဟတ်မန်ကထောက်ပြပါတယ်ကမ္ဘာပါနဲ့နော်ဝေးနိုင်ငံကအကူအညီပေးရေးအေဂျင်စီ Noretto ကအစိုးရကထုတ်ပြန်တဲ့စီးရင်စရာတွေပေါ်အခြေခံပြီးဆရာနာမသိခင်မှာထုတ်ပြန်ခဲ့တဲ့အချက်လက်တွေအရဒီရင်နံနဲ့သဘာဝတန်ခွေကရတဲ့ဝင်ငွေဟာတိတ္တသမ5ဘီလီယံရှိတယ်လို့ဆိုပါတယ်အဲ့ဒီငွေအများစုဟာအခုစစ်တပ်ကထိန်းချုပ်ထားတဲ့မြန်မာရေနံနဲ့တဘာဝတန်ဝင်လုပ်ငန်း MOGE ထံရောက်သွားတယ်လို့ဆိုပါတယ်ရာနဲ့ချီတဲ့မြန်မာရေတက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းတွေကသမ္မတဂျိုးဘိုင်ဒန်အနေနဲ့ MOGE ကိုတန်ခတ်အရေးယူမှုတွေလှုပ်ဆောင်ဖို့အိတ်ဖွင့်ပေးစာပေးပို့ခဲ့ကြပြီးဖြစ်ပါတယ်ခင်ဗျာ